မရိကန်ပြည်တော်စုရဲ့46ရောင်မြောက်သမရဖြစ်ဂျိုးဘိုက်တန်ဗိုလ်တုံးလေးကကျန်းသစ္စာကျေးဇူးခဲ့တဲ့အပေါ်မှာကမ္ဘာနိုင်ငံအသီးသီးကကြိုဆိုခဲ့ကြပါတယ်။ကျန်းသစ္စာကျေးဇူးဝဲကခရိုင်နဲ့မတူလူအများကြီးမပါဝင်ပဲလွှတ်တော်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လူကြုံရေးအရန်တပ်ဖွဲ့တွေအထက်ထက်ချပြီးကျင်းပခဲ့ရတာဖြစ်ပါတယ်။အလားတူပဲအရင်ကနဲ့မတူပဲပြည်ပနိုင်ငံအသီးသီးကခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေကလည်းကွာခြားမှုရှိနေပါတယ်။တချို့ကဂျိုးဘိုက်တန်ကိုကြိုဆိုရုံနဲ့မကရာထူးကဆန့်ခွာသွားသူသမရဟောင်းဒေါ်နယ်ထရန့်ကိုပြစ်မှတ်ထားပြောကြားတာတွေလည်းရှိနေတာပါ။သမရထရမ်လက်ထက်တင်းမာရဲဆက်ဆံရေးရှိခဲ့တဲ့ဥရောပနိုင်ငံခေါင်းဆောင်တချို့ကအခုလိုပြောပါတယ်
။ This time honored ceremony on the steps of the US Capitol.
American နိုင်ငံမှာအာယုန်တိအချိန်ကိုရောက်ဖို့အရေးကျမတို့အချိန်ကြာကြီးစောင့်မျှော်နေခဲ့ရပါတယ်။ဥရောပအနေနဲ့သမဏိအရှိကြဆုံးနဲ့အယုံကြည်အောင်လက်တွဲဖော်မိတ်ဆွေနဲ့ဆက်ဆံရေးပြန်လည်ညှိနှိုင်းပြုစတင်နိုင်ပါပြီ။၄နှစ်အကြာမှာအင်ဂျီရောမှာမိတ်ဆွေတယောက်ကိုပြန်ရလိုက်ပါပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကပြောပါတယ်အမေရိကန်နိုင်ငံအတွင်းစိတ်ဝမ်းကွဲနေတာတွေကိုဂျိုးဘိုက်တန်ကပြန်လည်စစ်ဆေးပေးနိုင်မှုမျှော်လင့်ကြောင်းနဲ့ဒီချမ်းသက်စာကျေးဇူးပွဲကကမ္ဘာကြီးအတွက်မျှော်လင့်ချက်သတင်းစကားဖြစ်တယ်လို့လည်းသူကပြောပါတယ်ဂျာမနီသမ္မတဖရန့်ဝေါ်တာစတိမီယာကလည်းဂျိုးဘိုက်တန်ချမ်းသက်စာကျေးဇူးရဲ့နေဟာဒီမိုကရေစီအတွက်နေကောင်းနေမြန်လို့ပြောပါတယ်ဂျိုးဘိုက်တန်ချမ်းသက်စာကျေးဇူးပြီးသမ္မတဖြစ်လာလို့စိတ်သက်သာရရမိကြောင်းနဲ့ဒီအမြင်မျိုးဂျာမနီပြည်သူတော်တော်များများမှလည်းရှိလိမ့်မယ်လို့သူကပြောပါတယ်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗြိတိန်နိုင်ငံအနေနဲ့ကိုဗစ်ကရောဂါတိုက်ဖျက်ရေးဥရောပသည်ပြောင်းလဲမှုပြဿနာကာကွယ်ရေးလုံခြုံရေးနဲ့ဒီမိုကရေစီတိုးတက်မှုနဲ့ကာကွယ်ရေးကိစ္စတွေမှာရည်မှန်းချက်ချင်းတူတဲ့အမေရိကန်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်